မင်္ဂလာပါခင်ဗျာအင်္ဂါညတရားလေးပိုင်းအစီအစဉ်ကနေကြိုဆိုပါရစေ1962ခုနှစ်နောက်ပိုင်းတောက်လျှောက်ပေါ်လေမျိုးဆက်တီတီဒီတပါတရားနာရှင်နဲ့ဆီယနာရှင်ဆန့်ကျင်ရေလှူရှားမှုအတီးတီမှာပါဝင်ကြကြသူတွေစုပေါင်းပြီးတော့နိုင်ငံရေးပါတီအသစ်တစ်ခုထူထောင်မှုတွေလုပ်နေကြပါတယ်ဒီလူလူကြိုးစားကိုအခြေခံတဲ့ရှေးရှုရဲ့နိုင်ငံရေးပါတီတွေပေါ်ထွန်းဖို့ဆိုပြီးတော့လက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်ကြတဲ့လူတွေကပြောထားတာရှိပါတယ်ဆိုတော့ဒီနိုင်ငံရေးပါတီထူထောင်မှုအစ်စ်တရထူထောင်မှုလုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗောဓမြင်တွေဆွေးနွေးကြဖို့ပါပြည်နယ်ဆွေးနွေးပြဖို့အတွက်ဒီပါတီထူထောင်မှုအဓိကလုပ်နေသူတွေထဲမှာစုပေါင်းပြီးတော့ထူထောင်မှုတွေအဓိကလုပ်နေသူတွေထဲမှာဒူးအပေါင်ဖြစ်တဲ့ဥပုပ်ကိုကြီးကိုဖိတ်ခေါ်ထားပါတယ်နောက်တစ်ခုကတော့ဒီပါတီထူထောင်မှုအတွက်လုပ်နေကြတဲ့အထက်မှာတရားပါဝင်လာမဟုတ်တဲ့နိုင်ငံကျင်းသားများအကျဉ်းသားဟောင်းများအဖွဲ့ကဥဆောင်ကော်မတီဝင်ဒူးဖြစ်တဲ့ဥတ္တမအောင်လို့ဖိတ်ခေါ်ထားပါတယ်ဥပုပ်ကိုကြီးနဲ့ဥတ္တမအောင်တရားလေးလိုင်းစီစဉ်ကနေကြိုဆိုပါတယ်မင်္ဂလာပါခင်ဗျာကျွန်တော်တို့ဒီလိုင်းကနေဆွေးနွေးမဲ့တော်တော်ရှင်တွေရှိပါတယ်။မှတ်ချက်ပေးပြီးဆွေးနွေးထားကြတာရှိပါတယ်။ဆိုတော့အရင်ဆုံးကျွန်တော်ဥက္ကိုကြီးကိုမေးရစီဥက္ကိုကြီးတို့အခုလုံနေကြတဲ့ဟာကဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲခင်ဗျာ
။ဟိုကျွန်တော်တို့ကဒီအလုပ်သဘောဆွေးနွေးညှိနှိုင်းမှုတွေကတော့အချိန်မောများစွာကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။အခုနောက်ဆုံးကျွန်တော်တို့စီစဉ်နေတာကတော့နိုင်ငံရေးပါတီတရားစော်ပေါက်လာရေးအတွက်ပြည်ထောင်ဆွေးနွေးပွဲဆိုတာကိုကျွန်တော်တို့မတ်လ30ရက်31ရက်နှစ်ရက်မှာကျွန်တော်တို့ UMFCCI မှာကျွန်တော်တို့ဖိတ်ကြားထားတဲ့ရဲဘော်တွေနောက်ကျွန်တော်တို့နေတဲ့ဒီတရားပုဂ္ဂိုလ်တွေနဲ့အဲဒီပြည်ထောင်ဆွေးနွေးပွဲကိုလုပ်ဖို့ကျွန်တော်တို့စီစဉ်ထားပါတယ်။အဲဒီပြည်ထောင်ဆွေးနွေးပွဲမှာဆွေးနွေးအကြံပြုချက်တွေ၊ပြင်ပချက်တွေကိုစုစည်းပြီးတော့မှနိုင်ငံရေးပါတီစော်ပေါက်ဖို့အတွက်မူဝါဒ၊ဘိုင်းဆိုင်ရာတွေနောက်ပြီးတော့ဆိုကြည့်ဒီဆောင်ပုံဆိုင်ရာသိစာတွေကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ဟုတ်ကဲ့။ဆိုအဲ့မတ်30 31ရက်2ရက်လို့ဖို့စီစဉ်ထားတဲ့ဆွေးနွေးပွဲမှာစုစုပေါင်းလူပဏျောလောက်တက်ပြီးတော့ဆွေးနွေးကြမယ်လို့ကိုကိုကြီးတို့ခန့်မှန်းထားပါကလေ
း။အခုကတော့ကျွန်တော်တို့ဒီအီးမေးလ်နဲ့စာနဲ့အဆိုပြုချက်ပေါ့လေအကြံပြုချက်တွေကိုကျွန်တော်တို့တောင်းထားတာတွေရှိတယ်လို့အဲ့ဒီနေ့မှာပြန်နိုင်ဆွေးနွေးမဲ့ပြီးပြီးနောက်တစ်ခါအပြန်အလှန်ပြည့်တက်သေးတာနေပြီးတော့ဆွေးနွေးကြောကြမဲ့သူတွေကိုပါဖိတ်ထားတာတော့ကျွန်တော်တို့ဒါကမှန်းဒီအားဖြင့်ကျွန်တော်တို့အယောက်900ပတ်ဝန်းကျင်လောက်အတွက်ကျွန်တော်တို့ပြင်ဆင်ထားပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဥတ္တမဟုတ်ခင်ဗျာ။ဥတ္တမဟုတ်ကကျွန်တော်ခုနအစောပိုင်းမှာညီတန်းမိတ်ဆက်ပေးခဲ့တယ်လို့ဒီလက်ရှိနိုင်ငံရေးပါတီတွေထူထောင်ဖို့လုပ်နေတဲ့အထက်မှာဓာတ်ရိုက်တော့ဥတ္တမဟုတ်ကမပါဘူးနော်။အဲ့ဒါဟုတ်ပါသလား။
ဟုတ်ပါတယ်ခင်ဗျာကျွန်တော်တိုက်ရိုက်တော့မပါပါဘူ
းဟုတ်ကဲ့ဆိုတော့အခုလိုမျိုးမျိုးဆက်တီးတီးကနိုင်ငံရေးပါတီတတိယထူထောင်ဖို့လုပ်နေတဲ့ဆိုတဲ့တည်င်းကိုကြားတဲ့အချိန်မှာဥတ္တမအောင်စိတ်ထဲပထမဦးဆုံးပေါ်လာတဲ့အတွေးလေးတို့ပြပါလားခင်ဗျာဘယ်လိုထင်မိပါလဲ
ပထမဦးဆုံးပေါ်လာတဲ့အတွေးကတော့ဗျာကျွန်တော်ကသာသာကိုမူအားဖြင့်ငကိုယ်တည်းကလက်ခံထားပါတယ်အဲသို့တော်လည်းဒီလိုဖြစ်ဖို့အတွက်လည်းလူငယ်အသုံးလေးနဲ့တည်းကကျွန်တော်စိုက်တွန်းခဲ့ပါတယ်သို့တော်လည်းဒီအချိန်ကတော့နော်ဒီပါတီအခုထူထောင်မှုအရေးအားဖြစ်တဲ့အချိန်လေအရန်နောက်ကျနေပြီပြန်လဲပေါ့နော်ပြန်ပြီးသုံးသပ်တဲ့အကြောင်းကြီးလေကျွန်တော်တို့ရှိနေတဲ့လူပင်နဲ့တော့လက်ရှိအချိန်မှာဒါကတော့ပြန်ပြီးဆွေးနွေးတဲ့လေပြန်ပြီးစဉ်းစားတဲ့လေကျွန်တော်ကတော့မြင်ပါတယ်ဗျ
ာသူရကဥတ္တမအောင်ကအခုချိန်မှာနိုင်ငံရေးပါတီနောက်ထပ်အစ်စ်တစ်ခုမလုပ်တင်သေးဘူးပေါ့အဲ့လိုမြင်တာလားခင်ဗျာ
ဟုတ်ကဲ့ပါအဓိကကတော့ကျွန်တော်အဲ့လိုမြင်တာကတော့လူတို့ရဲ့ mindset ကြောင့်ပါနော်လူလူရဲ့စဉ်းစားပုံကဟိုတမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ကနိုင်ငံရေးပါတီအဖြစ်တစ်ခုကိုလူလူကလက်ခံဖို့မနေ့ကအဆင်ပြေမဖြစ်ဘူးလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုကိုကြည့်ဟလာဒီလိုမျိုးပါတီတစ်ပြတ်ပေါ်လေဒီကကတော့ဟလာ68မတိုင်ခင်မျိုးဆက်အသီးသီးနောက်68မျိုးဆက်နောက်ပိုင်း96 98မျိုးဆက်စသည်အပြင်ဒီမျိုးဆက်တွေအားလုံးစုပေါင်းပြီးတော့ခိုင်မာအားကောင်းတဲ့နိုင်ငံရေးပါတီတစ်ခုလုပ်ပါဆိုပြီးတော့ခုနဥတ္တမအောင်ပြောတဲ့ထက်မှလည်းပါပါတယ်လွန်ခဲ့တဲ့နှစ်3-5နှစ်ကလေးကပြောစားဆွေးကြတဲ့အစံတွေကျွန်တော်တို့လည်းကြားခဲ့ပြီးပါတယ်။ဘာကြောင့်ဒီနေ့အခုအချိန်ကြာမှဒီလိုလှုပ်ဖို့အတွက်ဖြစ်လာရတာပါလဲခင်ဗျာ
။ကျွန်တော်တို့ကဒီအရင်တိုင်ရင်ကလေးကလည်းကျွန်တော်တို့စဉ်းစားချက်တွေရှိတယ်၊စိုက်ကြောင်းချက်တွေလည်းရှိပါတယ်။ဘုရောလည်းပဲအကောင်းကြောင်းတွေကိုထောက်ပြီးတော့ကျွန်တော်တို့ပထမအဆင့်ကတော့ဒါစနစ်ဟောင်းကိုဖယ်ရှားဖို့အတွက်ကျွန်တော်တို့အားကောင်းကောင်းနဲ့ဝိုင်းရံပေးရမယ်ဆိုပြီးတော့ကျွန်တော်တို့တော့ဝန်းရံလာခဲ့တာမှာဒါပြီးခဲ့တဲ့ရေကောက်ပွဲမှာဆိုရင်ဒီရေကောက်ခံဖြစ်တော်ကိုယ်စားလှယ်အားလုံးရဲ့80ရာခိုင်နှုန်းကျော်ဒီဒါကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရရှိကြတာရှိပါတယ်အဲ့တော့ပထမအဆင့်ကဘူးကြောင်းကာလကတော့ဒါကျွန်တော်တို့ဖြတ်တန်းခဲ့ပြီလို့ကျွန်တော်တို့ကမြင်ပါတယ်နောက်တစ်ခုကတော့တကယ်ဒီမိုကရေစီဆန်ရှင်ဆန်ညွန့်နဲ့ပြည့်ဝတဲ့အဆင့်ကြီးဆက်သွားဖို့ဆိုရင်ပြည်သူတွေကြားထဲမှာပါ တကယ်ကိုရွေးချယ်စရာတွေပေါ်လာလို့လိုပါတယ်ကျွန်တော်တို့ရှင်လေးလုံးတွေးကြတာဒီမိုကရေစီရရှိရေးဆိုတာတကယ်ကအခုဝါဒဆုံးအောင်လုပ်ရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အခုဆောင်ရွက်မယ်ဆိုတာလေရှစ်လေးလုံးကျေးကျော်တန်ကိုဆက်လက်ပြီးတော့အကောင့်တွေပို့ဖို့ဆိုရဲဒါကျွန်တော်တို့ကျောင်းသားတွေအဲ့ဒီချိန်တုန်းကဆောင်ရွက်ခဲ့တဲ့သူတွေအားလုံးကတာဝန်ရှိနေတယ်ဒီတာဝန်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့အခုလိုမျိုးစူးစမ်းတာဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆက်တွဲမိကွန်းတစ်ခုပဲဆက်နေရစီဦးကိုကြီးကပြောတဲ့ကမှာရွေးချယ်စရာပေါ်လာဖို့နောက်ထပ်ရွေးချယ်စရာပေါ်လာဖို့ဆိုတော့အခုလက်ရှိမှာကိုပဲရွေးချယ်စရာနိုင်ငံရေးပါတီတွေအတော်များများရှိပါတယ်ဆိုတော့ဦးကိုကြီးတို့အနေနဲ့ကလက်ရှိရှိနေတဲ့နိုင်ငံရေးပါတီတွေကိုတဲ့ကတည်းရွေးချယ်မှုပြည်သူလူထုကမလုံလောက်သေးလို့နောက်ထပ်တစ်ခုထပ်ပြီးတော့ရွေးချယ်ဖို့ကံကံနဲ့သဘောလားခင်ဗျာ
။ဟိုတစ်ခုကကျွန်တော်တို့ဒီလဲပြီးတဲ့ပုံကံတွေကိုကျွန်တော်တို့ပြန်ပြီးတော့လေ့လာတဲ့အခါမှာ1990ဒါဟို2008ဖွဲ့စည်းပုံနဲ့ပတ်သက်တဲ့လူ့ကဏ္ဍဆိုင်ရာဖွဲ့လက်နဲ့ရွေးချယ်ဖို့ရ1990 2010 2012ဒါပြရွေးချယ်ဖွဲ့အဲ2015အခုရွေးကောက်ပွဲတွေပြန်ကြည့်ရင်လူလူရဲ့စိတ်ထဲမှာကအရင်စနစ်ဟောင်းကိုမလိုလားဘူးဆိုတာကိုကြားတဲ့အနေနဲ့ဟိုတစ်ဖက်ကစိုက်ကျင်ကြောင်းတစ်ဖက်ကထောက်ခံပြီးတော့မဲပေးတဲ့ပုံစံကိုတော်တော်များများရောက်ချောက်ကျွန်တော်တို့အဲ့ဒီတတိယအမြတ်ပါဘူးအဲ့တော့တကယ်တကယ်ကဒီမိုကရေစီကိုနောက်တစ်ဆင့်တက်တော့မယ်ဆိုရင်ကျွန်တော်တို့ကစိုက်ကျင်ကြောင်းမဲပေးပုံစံမကဘဲပါတီ A B C D E အစရှိတဲ့ရှိတဲ့အဲမှာကဘဲပါတီကိုပုံပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့အခြေအနေပေါ့အဆင့်တစ်ခုကိုရောက်ဖို့ကျွန်တော်ဆက်သွားရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကဟိုနိုင်ငံရေးသက်ကလုံးနဲ့ပြောရင်တော့ဒီ protest vote ဆိုတာကတစ်ဖက်ကစန့်ကျင်ကြောင်းနေပြီးတော့ဒါဟိုအတန်တိတ်ဆန္ဒပြတယ်တဘောပေါ့အဲ့တော့နောက်တစ်ဆင့်ကျက်ဖို့အတွက်ကကျွန်တော်တို့က prefer vote ကြောင်းပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့အခုဖြစ်လာအောင်ကျွန်တော်တို့ကစူးစမ်းရမယ်ဒါမှလည်းပါတီစုံဒီမိုကရေစီကအားကောင်းမှန်းဖြစ်ပြီးတော့အပြန်အလှန်စစ်ဆေးသိမ်းကြည့်တယ်ကျွန်တော်တို့ဒီလိုရအတွက်ကိုတက်အချိုးပြူနိုင်တဲ့ပါတီစုံဒီမိုကရေစီစနစ်ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုယုံကြည်ပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တိုင်းပေါဝင်ဆွေးနွေးမဲ့ဒေါက်တာရှင်တို့ရဲ့ဆက်တဲ့ခေါ်ပါမယ်ခင်ဗျာ။ပထမဦးဆုံးကတော့သတိုင်းတိုင်းမြင့်မှုမျိုးကဒေါက်တာတန်းတင်ပါ။ဒေါက်တာတန်းတင်ခင်ဗျာအခုပါတီလေးထူတော်မှုလုပ်နေကြတယ်ပေါ့။ဘလို့မြင်ပါတယ်လဲထူတော်မှုလုပ်နေတဲ့လူတွေကိုဘယ်လိုအကြံပေးချင်ပါတယ်လဲလို့ရင်းတို့ဆက်ဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ဒေါက်တာတန်းတင်ပါခင်ဗျာ။ကျွန်တော်ပါတီလေးကိုကြိုးလိုပါတယ်။ဒီပါတီကိုကျွန်တော်တို့က1988ကျဲကကျွန်တော်ကအာတောင်းသားတွေကိုဖွဲ့စည်းနေခြင်းပါကျွန်တော်1988မှာဇာဝန်ဆွေးနွေးမှာနောက်ပြီးဆုံးကျွန်တော်လုပ်ခဲ့တဲ့ဇာဝန်တစ်ယောက်ပါအဲဒီရေကကျွန်တော်ကိုကိုကြီးဝန်ကုန်နိုင်တို့ကိုကျွန်တော်ကပါတီဖွဲ့နေကြတယ်ဒါမှဖြစ်မလာဘူးပေါ့ခင်ဗျာအဲတော့ကျွန်တော်တခုမှားနေတာကဥကိုကိုကြီးတို့ကိုနော်ဒါတော့ကျွန်တော်တို့ဒီကြောင်းမင်းရင်းပြတာမဟုတ်ပါဘူးပါတီဝင်တွေကိုရွေးတဲ့အခါမှာအတ္တဟိတကနော်ပယ်ကြပါနိုင်ငံရေးလောက်မစားကြပါနဲ့ဒီလိုနဲ့အမြဲကြည့်ပါပါပြည်သူ့ဆန္ဒကိုလေးစားပြီးသိကြပါအရေးကြီးခံရလို့ရှိရင်လည်းဘဝကိုမမေ့ကြပါနဲ့ဒီလိုပေးထားတဲ့ဂရုတွေကိုလည်းပြီးပါစေနိုင်ငံရေးတည်တဲ့ပုဂ္ဂိုလ်တွေပါတီဝင်တွေမဖြစ်ကြပါစေနဲ့ကြံမွေးတတိမွေးကြီးဆောင်ကြပါအောက်စုမဖွဲ့ပါနဲ့ကိုရင်းဒီလာနဲ့ပြည်လုံးသူအာနာမျိုးသူများကျွန်တော်တို့ရွေးချယ်ပေးရပါလို့ဥပုပ်ကိုကြီးတွေကိုကျွန်တော်ကအကြံပေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာတို့တော့တန်တင်ပြောတော့ဘူးဥပုပ်ကြီးလမ်းပေါ်မှာရှိနေတဲ့အတွက်စက်တင်ဘာလတစ်ချိန်တည်းမှာပဲကြားမှာပါဥပုပ်ကြီးကကပြန်ပြီးတော့တောင်းပေးနေတာရှိခဏလေးဆောင်ပေးပါကျွန်တော်နောက်ထပ်တော်တော်ရှင်ပြောဖို့တစ်ဆယ်တည်းပြခေါ်လိုက်ချင်လို့ပါပြေမျိုးကကိုတင်သေးဝင်ကိုတင်သေးဝင်ဘယ်လိုမြင်ပါသလဲဘယ်လိုအကြံပေးချင်ပါသလဲလူရင်းတူရှင်ဆွေးနွေးပါခင်ဗျာ
ကျွန်တော်တို့အကျိုးဆုံးလေဗျာ။ဒါဖွဲ့တင်တဲ့အချိန်ကာလလေးရောက်နေပြီလို့ကျွန်တော်တို့မြင်နေ။ဘာလို့လဲဆိုရင်နံပါတ်1ချက်က electric ချိန်ကြီးကျွန်တော်တို့တိုင်းစီမှာဒီလိုပြည်စီရမ်းများကြီးကဒီလိုပြည်တွေကတောင်းကြနေတော့မယ်။ဒါကြောင့်မို့လို့ဖွဲ့စီခြင်းနဲ့ပေါ့နော်။နောက်နိုင်ငံရေးသမားဖြစ်ဖြစ်တကယ့်ရင်ပိုင်ကြီးနဲ့ကံစားတဲ့နိုင်ငံရေးသမားဖြစ်ဖြစ်ပြည်သက်သူလူထမ်းစားတွေနဲ့ဖွဲ့စည်းတဲ့နိုင်ငံရေးပါတီတွေကပေါ်ထုတ်စီခြင်းနဲ့နံပါတ်2ကတော့ကျွန်တော်စစ်အာဏာရှင်တွေဖွဲ့စည်းကြတဲ့အဖွဲ့ကြီးသာပါတီဖွဲ့စည်းနေပြီးဒုတိယနေရာအနေပြီးတော့တတိယသတ္တပစ္စမဆိုတဲ့နေရာတွေကိုအကြေအများအခုလိုနိုင်ငံရေးပါတီကြီးကပေါ်ထုတ်လာမယ်ဆိုရင်သူကတတိယနေရာကြီးယူတတ်ရင်ကျွန်တော်တို့သိရနာကျင်တွေဖွဲ့စည်းကြတဲ့ဒီဒီလိုပဲဒီထုံးကားတဲ့ပါတီကြီးကအသိစိတ်နဲ့အောက်ကိုနိုင်ကြသွားပြီးနောက်ဆုံးပြီးကျက်ွက်သွားမယ်ပေါ့အဲ့ဒီယူရခြင်းနဲ့ကျွန်တော်တို့ကတကယ်ဒီမိုကရေစီအားကောင်းတဲ့လွတ်တော်တရားပြဖို့အတွက်ဖော်ဆည်းနေကြတာပါ
ဟုတ်ကဲ့ခင်ဗျာကိုရင်တိုဝင်ကျေးဇူးများကြီးတင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ဒီအမေရိကန်နိုင်ငံကမောင်တက္ကနကလည်းပဲ 2020ရွေးကောက်ပွဲမှာအရှင်ပြိုင်နိုင်ဖို့အတွက်နိုင်ငံရေးပါတီကူဖွဲ့စည်းဖို့ပြင်ဆင်နေတာအလွန်ကောင်းမွန်တဲ့ပြင်ဆင်မှုတစ်ရပ်လို့ရင်ဆယူဆမိပါတယ်တဲ့သူကအကြောင်းပြချက်ထုတ်ပြထားတာရှိပါတယ်။ဒါပြင်တိုင်းရင်းသားနိုင်ငံရေးပါတီများမှအပ NLD ပါတီစန့်ကျင်ရေးနိုင်ငံရေးပါတီများနဲ့ဆီယနာရှင်စနစ်ကိုအသက်သွင်းနေတဲ့နိုင်ငံရေးပါတီတွေရဲ့ခြေလှမ်းတွေရင်းကျင်သွားစေနိုင်တယ်လို့ယူဆမိပါတယ်တဲ့ဒါကျွန်တော်ထုတ်ပြီးတော့ဖတ်ပြတာပါ။ဆိုတော့ဦးတမောင်ခင်ဗျာကျွန်တော်တို့ COD ပေးပို့ထားတဲ့ဆွေးနွေးချက်တွေအပါအဝင်အခုဆွေးနွေးချက်တွေမှာခုနဆွေးနွေးတော်ရဲ့လူတွေမှာရောဒီဟာကိုကြိုဆိုကြတာများပါတယ်ဥတ္တမအောင်ကဘာကြောင့်ဒီချိန်မှာမသိတော်သေးဘူးလို့ယူဆရဲဆိုတာထပ်ပြီးတော့အခိုင်အမာပြောပါအောင်ခင်ဗျာ
အတိတ်ကကတော့ကျွန်တော်ပထမပြောတဲ့လူပေါ့ဗျာလူလူရဲ့ mindset ပေါ့လူလူကလူဆိုးနဲ့တက်လိုက်ဆိုရဲစဉ်းစားပုံပဲရှိနေတယ်အဲ့ဒါဒေါံဆန်းစုကြည်ကသူတို့အတွက်ဆက်လိုက်အဲသူတို့အတွက်ဒီကိုအဲ့တော့ဒေါံဆန်းစုကြည်ရဲ့ပြိုင်နေဆိုတဲ့လူတွေအကုန်လုံးဒေါံဆန်းစုကြည်ကိုစိုက်ကျင်နေဆိုတဲ့ဒီအကုန်လုံးကိုသူအနန္တစိတ်ကတော့လူဆိုးလို့လူဆနေတဲ့အချိန်ခါဖြစ်တယ်ပေါ့နောက်တစ်ခုလူပြရအနေနဲ့ကပြောရင်လည်းအခုဥပဒေကြီးတို့ပေါ့နော်စစ်စစ်မျိုးဆက်ပြီးပါတီထောင်လို့ရှိရင်လည်းရေကောက်ပွဲမှာဝင်ကြရင်ရမယ်လေဟာ NLD ရဲ့မဲကိုခွဲယူသွားမယ်မဲပဲဖြစ်မယ်ဟိုပြီးခဲ့တဲ့2015ရေကောက်ပွဲမှာဆိုရင် NLD ကနော်တချို့နေရာတွေမှာအမဲလေးကထောင်ကနန်းလောက်ပဲစာနိုင်ရတာရှိတယ်အဲ့တော့တကယ်လို့များNLD ရဲ့မဲကိုခွဲယူခဲ့မယ်ဆိုလို့ရှိရင်ဒီဟာကဒါပဲဖြစ်တယ်နော် NLD လည်းမနိုင်ဘူးလို့ဒီဘက်ကလည်းမနိုင်နဲ့လေရှားကတိုင်းစားမယ်ပြီးစိုက်နိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်နောက်တစ်ခုကတော့ပေါ့နော်ဒီတော့ဒီဟိုဒီ68မျိုးဆက်တွေကသာဒီလိုမဲကိုခွဲယူနိုင်တဲ့ကဲတစ်ခါကလည်းပေါ့ NLD ကိုစိုက်ကျင်နေအင်အားစုတွေပေါ့အတိုက်ခံတွေအကုန်လုံးကဒီပါတီဆောင်ဖြစ်ဖို့အရေးကိုပါတီအမျိုးလုပ်ယူတဲ့ဥစ္စာတွေကိုလည်းကျွန်တော်တို့တွေ့နေရမှာ
ဟုတ်ကဲ့ကျွန်တော်ဥက္ကူကြီးခုနကတည်းကဦးတမောင်ပြောတဲ့စိုးရင်ချက်တွေဒီကျိုးချောင်းသိမ့်ပြောတဲ့စိုးရင်ချက်တွေယူဆချက်တွေလို့ဥက္ကူကြီးတို့ယူဆထားပါသလားမြင်ထားပါသလားဘယ်လိုဖြည့်ရှင်းဖို့ရောစဉ်းစားထားတာရှိပါလဲ
အဓိကကကျွန်တော်တို့ပါတီပေါင်းများစွာရှိတဲ့အချိန်မှာပါတီတစ်ခုကိုပဲဖြစ်စေပါတီမှာအဓိကဆောင်ရွက်ကြတဲ့သူတွေကိုပဲဖြစ်စေကျွန်တော်တို့သူတို့ရဲ့ချက်တမ်းမှုတိုင်းတောင်းနေရှိပါတယ်သူတို့ရဲ့ရည်ရည်ချက်တွေရှိပါတယ်ဆိုတော့အဲ့ဒါတွေကိုလေ့လာပြီးတော့မှကျွန်တော်တို့ကသုံးသပ်ချက်တွေကိုထုတ်တာကောင်းပါတယ်အဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာတစ်လျှောက်လုံးမှာဟိုပုဂ္ဂိုလ်ကိုလည်းကျွန်တော်တို့ကဘာမှဟိုဘုံပေါ်ပြီးပြောတာမျိုးကျွန်တော်ပြောစရာမလိုတဲ့သူတွေပါအဲ့တော့ကျွန်တော်တို့အခုဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့ဥတီချက်ပါလေကျွန်တော်တို့ရဲ့ပုံဥတီချက်ကပါလေဆိုတာကျွန်တော်တို့မှာခိုင်ခိုင်မာမာရှိပြီးသားဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးတော့စဉ်းစားကြတဲ့ကပါတီမထောင်မြင်ကြတဲ့ကလည်းကျွန်တော်တို့အချိန်ပေါင်းများစွာတိုက်တွန်းကြတဲ့စိတ်ဓာတ်ပါကျွန်တော်တို့မဟာမိတ်ယူပါဒခိုင်ခိုင်မာမာရှိဖို့ဆိုတာကိုကျွန်တော်တို့အများအားကျွန်တော်တို့ကန့်ချဲခဲ့တယ်အဲ့တော့ကျွန်တော်တို့ကိုယ်တိုင်ပါတီဖြစ်လာခဲ့ရင်လည်းပဲကျွန်တော်တို့မှာဒါကျွန်တော်အရင်ကအင်တာဗျူးတွေမှာကျွန်တော်ပြောခဲ့ဘူးလေမီးတော်မဟာမိတ်ရေတော်မဟာမိတ်ဆိုတဲ့မဟာမိတ်နဲ့ပတ်သက်တဲ့ဒီပေါ်ဝါရရီပေါ်လေဒီစားရစားကျွန်တော်ပြောခဲ့ပါတယ
်ဟုတ်ကဲ့
နောက်ကတော့မျိုးသားပြန်လဲအဆင်ပေါ်နော်အဲ့ဒီပုံစံမျိုးနဲ့သွားယူရင်ကျွန်တော်တို့ကဒီလက်ဖက်အင်အားစုတွေအချင်းချင်းကြားထဲမှာပြောနေကြောဘလူးဂျီနိုင်းဆောင်ရက်နဲ့ဘလူးဆက်တန်နဲ့ဆိုတာဒီအားလုံးကကျွန်တော်တို့ဟိုအရင်အရင်ကတည်းကအခြေခံနေရှိပြီးသားဖြစ်ပါတယ်ဒါကြောင့်မလို့ဒီ30ချက်ဟာကျွန်တော်လူတဝူးချင်းနဲ့အဖွဲ့အစည်းတစ်ခုချင်းဒီဖြတ်တန်းမှုတွေကိုကြည့်ပြီးတော့မှဒါတွေကပြောသင့်တယ်ဒီကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာတော်တော်စီနေမယ်တော်တော်စီလူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကဆလိုင်းဘွေကိုဆလိုင်းပါတီတီတခုထောင်ဖို့လုပ်နေတယ်ပေါ့ဘယ်လိုမြင်ပါသလဲဘယ်လိုကြံပေးသင့်ပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဟိုဟာတော်တော်ကြံပေးသင့်တယ်မြို့ညွန်လဲတောင်းပန်တယ်ဘာလို့လဲဆိုတော့စစ်စစ်မျိုးဆွေးရခေါင်းဆောင်တွေနောက်တော့မှအဲ60နှစ်ကတည်းကဘုရားရေလုံနေတဲ့သူတွေနိုင်ငံချင်းမဟောင်းတွေကတော့ကျွန်တော်အင်းလေးဒီကဒီကိုမောင်နှမတွေလို့ပထမဆုံးပြောတင်တယ်အဲတော့လူထုရဲ့စိတ်နှလုံးကိုကျွန်တော်တို့တိခေါက်ကြည့်နေဆိုရင်မြန်မာနိုင်ငံမှာtop leader ကတော့တော်အောင်ဆန်းစုကြည်ပဲနောက်ဒုတိယကတော့ဦးမင်းကိုနိုင်ပဲတတိယကတော့ဦးကိုကိုကြည့်ပါပဲဆိုတော့အခုကတို့ကတိတပါတီထောင်နေဆိုရင်အခုနဆယ်ကြီးပြောတယ်လို့ပဲပေါ့နော်ကျွန်တော်တို့အင်အားစိုးနေတော့မလားအဲ့ဒါကြောင့်စစ်စစ်စစ်မျိုးစစ်ပွင့်နေလို့အဖွဲ့ရှိကိုအရက်ထက်လူအဖွဲ့ရှိနေနဲ့ဆက်လက်ပြီးတော့မှနေနေဖြစ်နေတယ်နောက်ပြီးတော့ပါအေလီဘီကိုစစ်စစ်စမျိုးစစ်ကစကျွန်တော်တို့တော်လှန်ရေးဟောဖြစ်တော်တာဒီအလုံးကကိုပါတီလို့သဘောထားပြီးတော့မှအေလီဘီကိုပဲပဲပါတီဟိုနိုင်ငံရေးပါတီလို့ဆိုပါလေဟိုနိုင်ငံရေးလို့ချင်နေစီတော့အေလီဘီကလည်းကျွန်တော်တို့ထင်တယ်2020မှာတော့အဲ့ဒီတော်လှန်ရေးမှာပါဝင်ခဲ့တဲ့စစ်စစ်စမျိုးစစ်ကိုသူတို့ဥစားပေးလိမ့်မယ်ပထမအခြေခံမှာတော့အေလီဘီကသူတို့ပါတီဝင်လို့ပုံဥစားပေးတော့တာတော့သဘာဝကျပါတယ်အဲ့တော့ကျွန်တော်အဆုံးကြီးတယ်နောက်လည်းပြောလဲပြောရဲတယ်အတွင်းကြီးကိုကျွန်တော်နည်းနည်းသိတဲ့ခါကျတော့2020မှာတော့ အစစ်စစ်မျိုးစေ့လိုမျိုးကအများကြီးပွေထုတ်လာမယ်လို့ကျွန်တော်မြင်တယ်အဲ့တော့လုံးလုံးစင်မှာတော့မထောင်သေးဘဲနဲ့2020နောက်ပိုင်းမှာလုံနေစပူကောင်းမလားလို့အဲ့တော့သူတို့ထောင်နေစီမှာဒုတိယအင်အားကြီးဆုံးဖြစ်လာမယ်ကြာအခုလေးရှိရှိနေတဲ့ပါတီကြီးကတော့ဆိုင်ဘုတ်လောက်ပဲ2020မှာလည်းရှိလို့မြင်တယ်ကြာ
ဟုတ်ကဲ့ပါဆလိုက်ကျေးဇူးများကြီးတင်ပါတယ်ဥပုပ်ကြီးကြံဆွေးနွေးဖို့ရှိရင်မှတ်ထားပြပါခင်ဗျာကျွန်တော်တို့ကိုအတန်ဖိုင်နဲ့ထုတ်ပြီးတော့ဆွေးနွေးထားတဲ့ကြံခင်းမျိုးကဥကျော်လင်းရဲ့ဆွေးနွေးချက်ရှိပါတယ်တမနစ်ခွဲကျော်လေးပါပဲအဲ့ဒါကိုပါ30တဲ့ကျွန်တော်တို့နောက်ထောင်လဲရအောင်ပ
ါ2015ရွေးကောက်ပွဲမှာအစဉ်အဆက်အနေနာခံခဲ့ကြတဲ့88ကျောင်းသားမျိုးဆက်တွေအပါအဝင်စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီကျိုးပန်းအားထုတ်ခဲ့ကြတဲ့အတိုက်အခံနိုင်ငံရေးသမားတွေ NLD ပါတီနဲ့တစည်းတလုံးနဲ့ဖြစ်တာကိုတော့ပြည်သူပြည်သားများကမျှော်လင့်ခဲ့ကြတာပါဒါပေမဲ့ဖြစ်မလာခဲ့ပါဘူးဘုံကြီးမိုင်းချက်တူကြပေမဲ့ကိုယ့်အစုအဖွဲ့နဲ့ကိုယ်စားတီးခြားရပ်တည်လာခဲ့ကြတဲ့အတွက်လဲပါတီတရအနေနဲ့အခိုင်အမာရှိနေတဲ့ NLD ပါတီအနေနဲ့ပါတီဝင်မဟုတ်ခဲ့တဲ့သူတွေကိုပါတီမှာနေရာပေးလို့မရတာဖြစ်ကောင်းဖြစ်မှာပါ88မျိုးဆက်တွေအပါအဝင်အရေးကင်းကခတ်ပေါ်လာတဲ့ပြည်တွင်းဒီပအဖွဲ့အစည်းအသီးသီးရဲ့အရေးအချင်းနဲ့ကျိုးပန်းအားထုတ်မှုတွေကိုအတိအမှတ်ပြရမှာမှန်ပေမဲ့စတိုင်းတပြည်လုံးကိုဇူးတစည်းတည်းဖြစ်စေနိုင်ခဲ့တဲ့ NLD ပါတီရဲ့စီးလုံးညီညွတ်မှုမျိုးကိုတော့ရလာဖို့မလွယ်သေးပါဘူး။အမြင်မတူတဲ့အတိုက်အခံကသဘာဝကျပေမဲ့အမြင်တူတဲ့သူချင်းချင်းကတော့မိဘက်ပါတီအဖြစ်သာရည်ရွယ်ထားပြီးဖွဲ့တင်ပါတယ်။စီးလုံးညီညွတ်မှုအားကောင်းတဲ့ပါတီကြီးတစ်ယောက်ကိုအတိုက်အခံတို့ရတာဟာတစ်ခါတလေမှမလိုလားတဲ့အခြေအနေမျိုးကိုရောက်သွားနိုင်ပါတယ်။ NLD ပါတီကခွတ်ထွက်သွားတဲ့နိုင်ငံရေးသမားကြီးတွေဟာအရေးချင်းရှိတဲ့သူတွေပါ။ NLD ကိုအတိုက်အခံလုပ်တဲ့နေရာမှာတော့သူတို့ရဲ့အရေးချင်းတွေဟာအတိမတ်ပြူမခံရပါဘူး။လက်ရှိအနေအထားမှာ62ခုနှစ်ကျောင်းသားဟောင်းတွေကစ88ကျောင်းသားတွေအထိနိုင်ငံရေးလှုပ်ဆောင်ကြသူတွေဟာအရေးချင်းအသီးသီးတွေရှိနေကြတာမှန်ပေမဲ့ခေါင်းဆောင်တဦးတယောက်အောက်မှာလူတစည်းတည်းရှိဖို့ကတော့မလွယ်ကူသေးပါဘူး။ဒါပေမဲ့88ကျောင်းသားမျိုးဆက်တွေအပါအဝင်ဒီမိုကရေစီလိုလားကြတဲ့အတိုက်အခံနိုင်ငံရေးသမားတွေဟာအရေးချင်းရှိတဲ့သူတွေဖြစ်တာမို့ကပြည်ရပြည်နိုင်ငံရေးသမားပုံစံမျိုးမဟုတ်ပဲ NLD ပါတီရဲ့ဒီမိုကရေစီခရီးစဉ်ကိုထောက်ပြတက်မှတ်ပေးမယ်။ပါတီမျိုးအဖြစ်ထွက်ပေါ်လာမှာကိုတော့ကြိုဆိုရမှာပါပဲဗျာ။
ကျွန်တော်ကဥက္ကဋ္ဌကြီးခုနကတော့ slide ပွေကုံဆွေးနွေးချက်အခုတကြီးဥကျော်လင်းဆွေးနွေးချက်အမြင်တွေကကျွန်တော်တို့ရောရောထူးထူးရှိနေပါတယ်တုံ့ပြန်ချက်တွေရောရောထူးထူးရှိနေပါတယ်ဥက္ကဋ္ဌကြီးတို့အနေနဲ့အဲ့ဒီအမြင်တွေရောရောထူးထူးတုံ့ပြန်ချက်ရောရောထူးထူးရှိနေကြတယ်မျှော်လင့်ထားပါသလားဘယ်လိုမျိုးရောကိုယ့်ဘက်ကတုံ့ပြန်မှုစဉ်းစားထားတာရှိပါလဲ
ကျွန်တော်တို့ကတော့နိုင်ငံရေးလုပ်ပြဆိုတဲ့အခါမှာဟလာဟို၆ခံတဲ့လူရှိတယ်ဟလာဟိုဘာမှမပြောဘဲနဲ့ကြားနေတဲ့လူရှိတယ်တချို့လဲဒီလိုပါဖြစ်နေအစကြီးတည်းကဒါတွေကတော့ကျွန်တော်တို့လူအများနဲ့လုပ်တဲ့အခါမှာဒါကျွန်တော်တို့ကြည့်ပြီးတော့ညှော်လင့်ထားရတဲ့ပြဿနာတွေပါသို့တော့ကျွန်တော်တို့ကပါတီဖောင်မယ်ဆိုတဲ့အချိန်မှာနိုင်ငံရေးနယ်ပယ်ထဲမှာအသုံးများတဲ့သကလုံးတွေအဲ့ဒါကအတိုက်ခံပါတီလုပ်မှာလားလို့တတိယအင်အားကြီးလားလို့ဆိုတဲ့အားတွေကဒီမှာကျွန်တော်တို့လူအဖွဲ့အစည်းကြားထဲမှာဒီသကလုံးတွေနဲ့ပတ်သက်လို့အဓိပ္ပာယ်ဖွင့်ဆိုမှုတွေကအလုပ်လက္ခဏာပေါင်းတာတွေဖြစ်ကြများတယ်အဲ့တော့ကျွန်တော်တို့ကအတိုက်အခံပါတီဆိုတာအစိုးရကိုပြဿနာရှာမဲ့ပါတီပဲ၎င်းကညီဟာခိုင်ပြီးတော့အဖြစ်ပြောမဲ့ပါတီပဲဆိုတာမျိုးနားလည်နေသွားပြီဆိုရင်ကျွန်တော်တို့ကဒီကိုယ့်ရဲ့မူလရည်ရွယ်ချက်တွေပေါ်မှာအင်တန်ဖြစ်တဲ့ဒါကြောင့်ကျွန်တော်တို့ဆောက်ပြောကလေးကကျွန်တော်တို့ကြူတော်မဲ့နိုင်ငံရေးပါတီဟာမူဝါဒတွေအပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီဖြစ်အောင်လုပ်မယ်အဲ့ဒီမူဝါဒဆိုတဲ့အကောင်မှာလည်းအများပြည်သူရဲ့အကျိုးစီးပွားကိုကျွန်တော်တို့ရှေ့ရှုတဲ့အခြေခံတဲ့မူတွေပေါ်မှာကျွန်တော်တို့ပြည်ပွားမယ်အဲ့တော့ကျွန်တော်တို့ကလေဒီဘယ်အစိုးရပဲဖြစ်ဖြစ်ဒီအစိုးရကတိုင်းပြည်အတွက်ပြည်သူလူထုတွေအကျိုးရှိနေတယ်ဆိုရင်ကျွန်တော်တို့ဖိတ်ခံရုံနဲ့မကဘူးပူးပေါင်းဆောင်ရွက်သွားမယ်အဲ့တော့လိုအပ်နေတယ်ဒါရီတော့ကျွန်တော်တို့ကထောက်ပြဖို့လိုတယ်အကြံပြုတင်တဲ့တင်ရင်လည်းကျွန်တော်တို့ကပြည်သူလူထုရဲ့အကျိုးကြီးပွားကိုရှေ့ရှုပြီးတော့ထောက်ပြအကြံပြုသွားမှာဒါဖြစ်တယ်ကျွန်တော်တို့ကအဲ့ဒီနိုင်ငံရေးရင်ကျေးမှုထွန်းကားလာစေတဲ့အတွက်ကြောင့်ကျွန်တော်တို့ပါတီစဆောင်တာတောင်မှအပေါ်ကနေအောက်ကိုဆင်းတဲ့ပုံစံမျိုးပဲနဲ့ကျွန်တော်တို့သဘောထားတွေရည်ပြီးတော့ကျွန်တော်တို့ကျယ်ကျယ်ပြန့်ပြန့်ပါဝင်တဲ့ပုံစံမျိုးဖြစ်အောင်လုပ်တာဟာဒါကျွန်တော်တို့အတွက်ကတော့ဒါကျွန်တော်တို့နိုင်ငံရေးလောကအတွက်စမ်းသပ်မှုတစ်ခုဖြစ်တယ်လို့ကျွန်တော်တို့အစ်စ်ဖန်တီးမှုတစ်ခုလည်းဖြစ်တယ်လို့ကျွန်တော်အဲဒီပြောချင်ပါတယ်
ဟုတ်ကဲ့ဆိုဥတ္တမဦး NLD လက်ရှိ NLD ပါတီထားပါတော့ဥတ္တမဦးတို့အလားတော်စမ်းစစ်ပြီး NLD ပါတီထားပါနောက်ထပ်ခိုင်မာတဲ့အားကောင်းတဲ့ခေါင်းဆောင်မှုတစ်ခုအင်အားစုတစ်ခုပေါ်လာတာဟာမြန်မာနိုင်ငံရေးအတွက်ကောင်းတဲ့ကိစ္စမဟုတ်ဘူးလားခင်ဗျာ
ကောင်းတော့ကောင်းပါတယ်ကျွန်တော်ခဏတော့ပြောလို့ပေါ့အစ်စ်ကတော့ကျွန်တော်တို့ကပါရဲပေါ့နော်အဓိကကတော့လူစုကိုပဲဟိုဟာအဆုံးဖြတ်ယူရမှာလीလူစုရဲ့ဟိုဟာကစဉ်းစားပုံကကျွန်တော်တို့အစဉ်အသင့်မဖြစ်သေးတဲ့အခါကျတော့ခဏတော့ပြောတယ်လို့ပေါ့ကျိုးတဲ့ဆိုးကျိုးပုံများစီမလားဟလာပြညာဝမ်းပါစီမလားဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ကဖဲ့တင်းစဉ်းစားရပါလိမ့်မယ်သို့တော်လည်းခဏတော့ပြောတယ်ဥပုပ်ကြီးတို့အပါအဝင်ဒီပါတီဆောင်မှုလုပ်နေတယ်ဆိုတော့လည်းကျွန်တော်တို့ရဲဘော်တွေကကျွန်တော်တို့လည်းယုံကြည်ပါတယ်ဥပုပ်ကြီးဆိုရင်နိုင်ငံရေးကိုအမှန်တန်ယူတော်တဲ့သူပါ
နော်နိုင်ငံရေးလည်းလို့ကျန်တာဘာမှစိတ်ဝင်စားဘူးဆိုတဲ့လူကတိုးတော်နိုင်ငံရေးပါတီတခုဆိုတော့အာဏာရယူသည့်ရှင်နှန်းပြီးတော့လောက်ကန်ရမှာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့
နိုင်ငံနိုင်ငံရေးလုပ်တဲ့ပုံစံမျိုးစိတ်ကြီးရင်ပုံစံမျိုးနဲ့တော့နိုင်ငံရေးတခုကိုမလုပ်သင့်ဘူးလို့ယူလို့ပ
ါဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒါကတော့လုံနေတဲ့လူတွေဘက်မှာလည်းဒါိုင်းနဲ့ပတ်သက်လို့အခိုင်အမာစဉ်းစားချက်တွေရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်အီးမေးလ်နဲ့ဆွေးနွေးထားချက်တခုကတော့ပါတီတိထူတော်နာကောင်းပါပြီလို့ပြောရစီအကြံပြုလိုပါတယ်အတိုက်အခံချက်လုံးလုံးမရက်ဒီပါနဲ့ချက်ကန်ပဲလဲလုတ်တတ်ပါစီမလူသားလေးတွေရှိရင်လက်ခံပေးပါလူသားဝါဒကိုကျွန်တော်စီစဉ်ပါတယ်မြမအမည်နဲ့နိုင်ငံတကာအမည်ညီညီမမျှပေါင်းဆက်ပြီးလုတ်တတ်ပါစီလို့ကြံပေးထားပါတယ်Facebook မှာပြီးတဲ့ message group ကပါတီတွေအများကြီးထောင်တာလက်ခံပါတယ်ဒါပေမဲ့လက်ရှိနိုင်ငံပါတီတို့မှုအစိုးရတွေကသာလုံးလုံးနေတာပါရှုံးတဲ့ပါတီတွေပြည်သူ့ဘော်ကူညီမှုအားနေပါတယ်ပြန်ချင်းပြန်ချင်းကြမှာထပြန်ကြီးအနိုင်ရခြင်းတို့တော့ဖြစ်ပါဘူးတဲ့ပြည်သူ့မဲကိုရခြင်းရင်ရုပ်ောက်ပွဲတွေမရှိခင်ပါလေပဲပြည်သူ့တွေလုပ်ပေးပါတဲ့နောက်ထပ်အားကောင်းပြီးပြည်သူ့တွေအမှန်တကယ်တိုးတက်မှုမမကန်ကန်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတစ်ခုထပ်မံဖြစ်ဆွနိုင်မယ်ဆိုရင်လက်ရှိအခြေအနေတွေအိုကောင်းလာမယ်လို့ယူဆပါတယ်တဲ့ဒီတော့ရှင်ကတော့သူအားသာချက်တွေအားနည်းချက်တွေဆွံ့ထားပါတယ်ဒါပေမဲ့တူဆိုတဲ့လေနဲ့ဆွံ့နေထားတာပါဆိုတော့ဥပပုကြီးတို့အချိန်မင်းနဲ့ဝက်စက္ကန့်40လောက်ရပါမယ်အခုကိုကြီးတို့2020ဒီနှစ်ရွေးကောက်ပွဲဝင်ဖို့အတွက်ဒီပါတီတစ်တီအချိန်ကြီးအဆင်ပြေဖြစ်မယ်လို့ညွှန်တင်ထားပါသလားခင်ဗျာ
ကျွန်တော်ကဒီကားထဲမှာပါတီပြောင်းရေးကိစ္စတွေကျွန်တော်တို့အလားဖြစ်လျော်လုပ်တဲ့ကိစ္စတွေနောက်ဆုံးကျွန်တော်တို့ကဒီပါတီဒီလာခံသဘောမျိုးဖြစ်ဖို့အကြည့်ကျွန်တော်တို့ညွှန်တင်ပြထားပါတယ်အတက်နိုင်ဆုံးကျွန်တော်တို့ဆောင်ရွက်သွားမယ်ကျွန်တော်တို့လုပ်နေတာဒီအားလုံးမှာကျွန်တော်တို့ခေါင်းဆောင်လုပ်ဖို့ဆိုတာတက်ဘူးကျွန်တော်တို့နောက်ညီငယ်တွေပါကျွန်တော်တို့မျိုးဆက်တွေလက်သေးကိုကျွန်တော်တို့ဒီလိုမူဝါဒအခြေခံနဲ့ပါတီတရက်လက်ဆင့်ကမ်းနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးကျွန်တော်တို့လုပ်တာဖြစ်ပါတယ်ဒါကျွန်တော်တို့ကိုယ်တိုင်ကခုဒါကျွန်တော်တို့ဒါ90ကျော်ကျွန်တော်55 56ဆင်းတွေဖြစ်လာပါပြီအဲ့တော့ကျွန်တော်တို့ကအဓိကနောက်မျိုးဆက်တွေပါပါလာနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့မြန်မာနိုင်ငံမှာတကယ့်ကိုဟိုအရေးချင်
းဟုတ်ကဲ့
နဲ့ပါတီစုံတမှုအင်းပေါ်ပေါက်လာဖို့ကြည်ရတယ်ဆိုတာလေးအဲ့ဒါလေးကိုပြောချင်တာ
ဟုတ်ကဲ့ပါခင်ဗျာဒီနေ့ဆွေးနွေးပေးတဲ့ဥက္ကူကြီးဥတ္တမောဦးတရိပ်တော်ဝင်ဆွေးနွေးတဲ့သောတော်ရှင်တွေသူတို့ဒီတိုင်းမှာနားဆင်ကြတဲ့သောတော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ